ဇင်ဘာလ28ရက်ကြာသပတေးနေ့မှာလည်လာသွားမယ့်ဥပုသ္စာဖြစ်တဲ့ငန်းဆိုင်ခေါင်းစဉ်ကတော့ကဘာတဲ့၌နေထိုင်အသက်ရှင်ပုံဖြစ်ပါတယ်။ဟေရှာယအနာဂတိကျမ်းခန်းကြီး35အငယ်6ကနေ10နဲ့ဟေရှာအနာဂတိကျမ်းခန်းကြီး65အငယ်21ကနေ25ကိုဖတ်ရှုပါ။ယခုအသက်ရှင်နေထိုင်ပုံနဲ့ဘယ်လိုမျိုးခြားနားမှုရှိသလဲဆိုတာကိုကြည့်ကြပါစို့။အာယူကြလော့မစိုးရင်ကြနဲ့ဟုကြောက်တက်တော်သူတို့အားဆိုကြလော့အကြောင်းမူကားသင်တို့၏ဖျားသခင်သည်အပြစ်ပေးလျက်ဒဏ်စီရင်လျက်ကြွလာတော်မူလိမ့်မည်။ဖျားသခင်သည်ကိုတော်တိုင်ကြွလာ၍သင်တို့ကိုကယ်တင်တော်မူလိမ့်မည်။ထိုအခါမျက်စိကန်းသောသူတို့သည်မျက်စိပွင့်လင်းကြလိမ့်မည်။နားပင်သောသူတို့သည်နားပင်ခြင်းနှင့်လွတ်ကြလိမ့်မည်။ခြေဆွန့်သောသူတို့သည်တရေကဲ့သို့ခုန်ကြလိမ့်မည်။စကားအာသောသူတို့သည်တချင်းဆိုကြလိမ့်မည်။အကြောင်းမူကားတော၌ဆန်းရီထွက်၍လွင်ပြင်၌မြည်ရီစီးလိမ့်မည်။တန်လျက်သည်ရေကန်ဖြစ်လိမ့်မည်။တွေးချောက်သောမြေသည်ဆန်းရီတွင်ဖြစ်လိမ့်မည်။မြေခွေးအိပ်ရာနေရာ၌ကျူပင်နှင့်ကမာပင်အစားမျက်ပင်ပေါက်လိမ့်မည်။ထိုရက်၌လမ်းမကြီးရှိလိမ့်မည်။ထိုလမ်းကိုတန်ရှင်းရလန်းဟုတမုတ်ကြလိမ့်မည်မစင်ကျဲသောသူသည်ထိုလန်းကိုမလျှောက်မသွားရသွားသောသူတို့နှင့်အတူကိုတော်တိုင်ခီးသွားလည်းရှိတော်မူသည်ဖြစ်၍မိုက်သောသူတို့လည်းလမ်းမလွဲ့ရထိုလန်း၌ချင်းသိမရှိရတာရဲတကောင်များမတက်မလာရရှာ၍မတွေ့ရရွေးနှုတ်သောသူတို့သာလင်ခီးသွားကြလိမ့်မည်ထာဝရဖျားကဲလွတ်တော်မူသောသူတို့သည်ပြန်လာ၍တချင်းဆိုလျက်ထာဝရဝမ်းမြောက်ခြင်းတရဖူကိုစောင်းလျက်ဇီးအုံမျိုးတို့ရောက်ကြလိမ့်မည်ဝမ်းမြောက်ရွှေလန်းခြင်းအခွင့်ကိုရကြ၍ဝန်းနေချင်းနဲ့ညီတွားချင်းသည်ပြေးသွားရလိမ့်မည်ထို့သူတို့သည်ကိုဆောက်သောအိမ်၌နေကြလိမ့်မည်ကိုဆိုက်သောစပြစ်ဥယျာဉ်အသည်ကိုစားကြလိမ့်မည်သူတို့သည်အိမ်ကိုဆောက်၍အခြားသောသူနေရမည်မဟုတ်သူတို့သည်စပြစ်ဥယျာဉ်ကိုဆောက်၍အခြားသောသူစားရမည်မဟုတ်ငါ၏လူတို့အသက်သည်တစ်ပင်၏အသက်ကဲ့သို့ဖြစ်၍သူတို့သည်ကိုပြုစုသောအရာကိုကြာမြင့်စွာသုံးဆောင်ရကြလိမ့်မည်ငါရွေးကောက်သောသူတို့သည်အချင်းနှီးမလုံမဆောင်ရကြအသက်တို့သောသားကိုမဖွားမမြင်ရကြကိုယ်တိုင်မဆ၍အမျိုးအနွယ်တို့သည်ထာဝရဖျားပေးတော်မူသောကောင်းကြီးမင်္ဂလာကိုခံရသောသူဖြစ်ကြလိမ့်မည်။ငါသည်သူတို့မခုံမီကပင်ထူးမည်။ရှောင်းစဉ်တွင်ပင်ငါနားထောင်မည်။တောခွေးနှင့်တိုးတငယ်တို့သည်အတူကြက်စားကြလိမ့်မည်။ခြင်သည်သည်နွားကဲ့သို့မြက်ကိုစားလိမ့်မည်။မွေမူကားမြေမုံကိုသာစားရလိမ့်မည်။ငါ၏တန်ရှင်သောတောင်တပြင်လုံး၌အချင်းချင်းညင်းဆဲခြင်းဖြက်စီးခြင်းကိုမပြုရကြဟုထာဝရဖျားမိန်တော်မူ၏ဆိုပြီးတော့ဖော်ပြထားပါသည်။ဟေရှာအနာဂတိကျမ်းမှာအသစ်သောအရာအကြောင်းကိုအကျဉ်းများစွာဖတ်ရပါတယ်။အသစ်သောအရာ၊အသစ်သောတခြင်း၊အသစ်သောအရာတစ်ခု၊အသစ်သောအမည်အခန်းကြီး65မှာဆိုလို့ရှိရင်အရာအလုံးကိုအသစ်တဖန်ပြုပြင်ဖန်ဆင်းတယ်လို့ရေးသားထားပါတယ်။ဖန်ဆင်းခြင်းခံရတဲ့တတဝါအလုံးမှာငြိမ်းချမ်းငြိမ်သက်မှုရှိမှာဖြစ်ပါတယ်။မြေကြီးပေါ်မှာရှိတဲ့တော်လန်ပုံကံမှု၊နာခံမှုမရှိခြင်းတွေအလုံးကိုဖျက်သိမ်းပြစ်မှာဖြစ်ပါတယ်။အစင်ထရဖျက်သိမ်းသွားမှာဖြစ်ပါတယ်အပြစ်ဆိုတဲ့အရာမရှိတော့ပါဘူးအဲ့ဒီအပြစ်ရဲ့အကျိုးဆက်ပျက်စီးမှုအစားမှာကောင်းကြီးမင်္ဂလာနေထိုင်စရာအိမ်အစားအစာပြည့်ဝစုံလင်စွာပျော်ရွှင်ခြင်းအပြစ်နဲ့နေထိုင်ရကြမှာဖြစ်ပါတယ်အဲ့ဒီတရားချမ်းမြေ့တဲ့နေရာမှာအသက်တာပုံစံဟာဘယ်လိုမျိုးရှိမှာလဲမိတ်ဆွေနဲ့မိသားစုတွေကိုပြန်လည်သိရှိမယ်လို့တချို့သူတွေအဖို့မှာအံ့ဩနေကြပါတယ်ကျွန်တော်တို့ရဲ့ကိုခန္ဓာဟာထာဝရအသက်ရရှိပိုင်ဆိုင်ပြီးတဲ့နောက်ဖျားသခင်ရဲ့တရံတော်နဲ့ပြည့်ဝစွာပြန်လည်တူညီသွားပါလိမ့်မယ်ခရစ်တော်ထမြောက်ခြင်းပြီးတဲ့နောက်တပည့်တော်တွေဟာမိမိတို့ရဲ့သခင်ကိုမှတ်မိကြပါတယ်မာရိဟာကိုရောရဲ့အသံတော်ကိုမှတ်မိပါတယ်သောမတ်ဟာယေရှုရှင်ရဲ့ကိုခန္ဓာတော်ကိုမှတ်မိပါတယ်အေမောင်မြို့ကိုသွားတဲ့တပည့်တော်နှစ်ပါးဟာညစာစားဖို့ကောင်းကြီးပေးတဲ့သူတို့ရဲ့သခင်ကိုမှတ်မိပါတယ်ဒါကြောင့်ကျွန်တော်တို့ရဲ့ကိုခန္ဓာဟာယေရှုရှင်ရဲ့ထမြောက်ခြင်းကိုခန္ဓာလို့ဖြစ်ပြီးတော့တယောက်နဲ့တယောက်မှတ်မိနိုင်ကြမှာဖြစ်ပါတယ်ထာဝရပေါင်းသိနေထိုင်တဲ့အသက်တာပုံစံနဲ့နေထိုင်ကြရမှာဖြစ်ပါတယ်ယခုအချိန်တိကျွမ်းနေတဲ့သူတွေကိုအဲ့ဒီအချိန်မှာလည်းပဲယင်းဤတိကျွမ်းပါလိမ့်မယ်ဝိညာဉ်တော်စာပေဖြစ်တဲ့ Itchy White The Great Controversy စာမျက်နှာ689မှာဆိုလို့ရှိရင်ရွေးနှုတ်ကတင်ခံရတဲ့သူတွေဟာတဦးနဲ့တဦးပြန်လည်သိရှိကြပါလိမ့်မယ်ဖျားသခင်စိုက်ပျိုးပေးခဲ့တဲ့မေတ္တာနဲ့ကျင်နာမှုတွေဟာအစဉ်အမြဲတာယာစွာမှန်ကန်စွာဆက်လက်ကျင့်သုံးနိုင်ပါလိမ့်မယ်တန်ရှင်းသူတတဝါတွေနဲ့မိဖွဲ့တဲ့နေရာမှာတို့၎င်းကောင်းကင်တမန်တွေနဲ့ညီညွတ်ပေါင်းသင်းပြီးတော့တစ္ဆာရှိတဲ့သူတိုးတငယ်ရဲ့အသွေးတော်နဲ့မိမိတို့ရဲ့ဝိညာဉ်ကိုလျှော့ဖုတ်ပြီးဖြူစင်စေတဲ့သူတွေနဲ့ပြီးတော့တန်ရှင်းမှုအပေါင်းချီနှောင်ထားရာကောင်းကင်ဘော်မြေကြီးပေါ်မှာရှိတဲ့တအိမ်တောင်လုံးရွေးနှုတ်ခံရတဲ့သူအပေါင်းဟာပျော်ရှင်ခြင်းအတိနဲ့လွှမ်းမိုးနေတဲ့နေရာကိုပိုင်ဆိုင်ရကြမှာဖြစ်ပါတယ်။နှစ်ကောခန်းကြီးလေးငွေ16.18မှာဆိုလို့ရှိရင်ထို့ကြောင့်ငါတို့သည်အာရစိတ်ပြည့်ခြင်းနှင့်ကင်းလွန်ကြ၏အကြောင်းမူကားမျက်မှောက်၌ထင်ရှားသောအရာတို့သည်ခဏသာတည်၍မထင်ရှားသောအရာတို့သည်အစဉ်အမြဲတည်ကြောင်းကိုငါတို့သည်ထောက်လျက်ထင်ရှားသောအရာတို့ကိုမကြည့်မမှတ်ဘဲမထင်ရှားသောအရာတို့ကိုကြည့်မှတ်ကြစဉ်အခါယ ယခုခဏခံရ၍ပေါ်ပါသောဆင်းရဲခြင်းဒုက္ခသည်အတိုင်းထက်အလွန်ကြီးမြတ်လေးလံသောနေဆထာရဘုံတည်ရေကိုငါတို့အဖို့ဖြစ်စေတတ်ဤဆိုပြီးတော့ဖော်ပြထားပါတယ်။ကြုံကြုံလေးပဲရှိတဲ့တခဏတာဒီကဘာပေါ်မှာနေထိုင်စဉ်မှာမျက်မြင်မရသေးတဲ့ထာရနိုင်ငံတော်ကိုလှမ်းပြီးတော့စုပ်ကင်ထားနိုင်မလား။ပြန်လည်ပြီးတော့စဉ်းစားကြည့်ပါ။ယနေ့ကျွန်တော်တို့အတွက်ဖျားရှင်ဟာထာရနိုင်ငံတော်ကိုပြင်ဆင်ပေးထားပြီဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့အဲ့ဒီမျောလင်းချက်ကိုစိတ်ထဲမှာအမြဲထားရှိပြီးတော့အသက်ရှင်နေယုံကြည်သူတွေဖြစ်စေဖို့အတွက်ကြာသပတေးနေ့ဥပုသ်စာဖြစ်တင်ငန်းစာကဖော်ပြထားပါတယ်။